ချိတ်ခိုင်ပြဿနာပြေလည်အောင်ဖြေရှင်းနိုင်မှုအတွက်နယ်မြေရင်းအဖြစ်ခန့်ရဆဲရေကနေစတင်တဲ့လုပ်ငန်းစဉ်30နဲ့အကောင့်ထဲပေါ်ဖို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်နိုင်ငံဘက်ကအဆိုပြုထားပါတယ်။တရုတ်ဘက်ကအစဉ်30ပါအခုလိုကန်လန်းအဆိုပြုချက်ပေါ်မှာရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်အရေးပူးပေါင်းဖြေရှင်းပေးနေသူတွေဘက်ကအမြင်ပဲလို့ရှိပါတယ်လေ။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါအာရှဥရောပနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲလာရောက်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီဟာမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအရင်ဆုံးသွားပြီးတော့ရခိုင်နယ်စပ်အရေးကိစ္စမွတ်စလင်ဒုက္ခသည်တွေရဲ့ကိစ္စကိုဘင်္ဂလားဒေ့ရှ်အာဏာပိုင်အနေနဲ့ဆွေးနွေးခဲ့တာပါအဲဒီနောက်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်မြန်မာခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံပြီးရခိုင်ရေးကိုထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့အဆိုပြုချက်အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံခဲ့ပြီးမြန်မာဘက်ကလည်းအပြုသဘောတုံ့ပြန်ချက်ပေးထားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်တရုတ်နိုင်ငံအနေနဲ့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြားဒီရိုဟင်ဂျာအရေးပြည်လည်အောင်ဖြေရှင်းနိုင်မှုဈာဝင်ဆောင်ရွက်ပေးတဲ့နေရာမှာတော့ပထမအမှုဆုံးအဆင့်အနေနဲ့ကတော့စစ်စင်ရေးတွေတိုက်ခိုက်မှုတွေရပ်တန့်ပြီးဒေသရင်းတည်ငြိမ်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒါမှသာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးဖြစ်နိုင်မယ်လို့လည်းဆိုပါတယ်ဒီလိုရခိုင်အရေးပြည်လည်အောင်ဖြေရှင်းနိုင်မှုမြန်မာနိုင်ငံအနေနဲ့လှုံ့ဆော်သင့်တဲ့အချက်၃ချက်ကိုတရုတ်ဘက်ကကန့်လန့်လာတဲ့အပေါ်မှာတော့ရခိုင်ပြည်နယ်မှာပြည်သူ့မဲဆန္ဒအများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP ရဲ့အတွေ့အမှုအဖွဲ့ဝင်ဦးအောင်မြတ်ကျော်ကတော့ငယ်မြတီငင်ရေးနဲ့ဒေသခံပြည်သူတွေအသက်ဘေးအန္တရာယ်စိတ်ချလုံခြုံရေးအတွက်လုံခြုံရေးဟာအဓိကလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့လုံခြုံရေးကိုတော့ဒီပြေဝဝရှာထားဖို့အတွက်ကတော့အမြဲတမ်းပြောနေပိုင်းဖြစ်တယ်အသက်ကိုရှာဖို့မရှာဖို့ဆိုတာတော့အဲ့ဒါကတော့တပိုင်းပေါ်မှာပြောမယ်ဆိုရင်ခုက ARS ဆိုတဲ့အကျင့်ဖဲအဖွေကချင်းချောင်းမုံပိုင်းမြေတန်းလှုပ်ဆောင်မှုတွေရှိနေတယ်ဆိုရင်တော့လုံချုံရဲ့ယူဒီကျွန်တော်တို့အဖွေအစည်းတွေကတော့လုံအားအတ္တိနေရာကဖြေထုတ်လို့တော့ရနိုင်ပြီတော့မထင်ဘူးအမှန်ဒီလုံချုံရဲ့အတွက်ကတော့တဲ့ဖြစ်ဖြစ်ပြည်ထေးကဖြစ်ဖြစ်တခုခုကတော့အဲ့ဒီဒေသခံတွေရဲ့လုံချုံရဲ့အတွက်ကတော့ကျွန်တော်တို့ထားကိုထားရမှာပဲပါ
နယ်မြေတွင်တည်ငြိမ်ရေးနဲ့တပ်ဖြတ်မှုတိုက်ခိုက်မှုတွေရပ်ဖို့ဆိုတာ ARS အကြံဖက်အဖွဲ့ကအဓိကတားမြစ်တင်တယ်လို့လည်းဥအောင်မြတ်ကျော်ကဆိုပါတယ်
အဓိက ARS အကြံဖက်အဖွဲ့ကတိုက်ခိုက်မှုမရှိဘူးဆိုရင်တော့ဒီဖက်မှာပြဿနာက AAC ဖြစ်ပါမယ်ရှင်ရဲ့အတွက်ကတော့ချကိုချထားရမယ်မချလို့ကတော့ဒီမှာရှိတဲ့ဒီမောင်တော်ပူတိဖောက်မှာရှိတဲ့ပြည်သူလူထုကလုံးဝလုံခြုံမှုအနေနဲ့ AAC နေလို့ရမှာတော့မဟုတ်ဘူး
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့မှပါဝင်ဆောင်ရွက်ခဲ့တဲ့ဦးအေးလွင်ကတော့အခုလိုတရုတ်နိုင်ငံသားရေးဝန်ကြီးရဲ့တိုက်တွန်းချက်အပေါ်ပြဿနာပြေလည်ရေးအကြံဉာဏ်ကောင်းတစ်ရက်ဖြစ်တယ်ဆိုတာလက်ခံပါတယ
်ကျွန်တော်တို့မြန်မာနိုင်ငံကစီကလန်မှလည်းမိကောင်းစီကောင်းတွေရဲ့ဂျာလောင်းဉာဏ်ကောင်းတွေကလည်းလိုအပ်ပါတယ်သူအနေနဲ့ပြောတဲ့စကားလေးကလည်းချိုးချောင်းစီလျော်မှုရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပဲအဲ့ဒီဦးလီသုံးမှုရေးတို့ပြိပက္ခငြိမ်းချမ်းရေးတို့ဆိုတာပါပါတယ်ကျွန်တော်တို့ကကောင်းသောအကြံပြုချက်လို့ထင်ပါတယ
်တရုတ်ဘက်ကတိုက်တွန်းတယ်လို့နယ်မြေတွင်တည်ငြိမ်မှုရှိမှသာဒေသခံပြည်သူတွေရဲ့ဘဝရည်ရှည်ငြိမ်းချမ်းနိုင်မှာဖြစ်တယ်လို့ကိုဖီအန်နန်ကော်မရှင်အနေနဲ့လည်းလက်တွေ့ကွင်းဆင်းပြီးတော့ဒေသရင်းတရားဝင်တွေစုမိုးရေးမတူကွဲပြားသူတွေကြားပြိပခတင်းမာမှုတွေပြည်လည်ရေးအကြံပေးခဲ့တာဖြစ်တယ်လို့လည်းဦးရီလွင်ကဆိုပါတယ
်ကျွန်တော်တို့အကြံပြုချက်ထဲမှာလည်းလေနောက်နောက်ဒီလိုပြိပခတွေမဖြစ်အောင်လို့တဟဇာတာရှိတဲ့အရင်တော့ရှိခဲ့တယ်အဲ့ဒီအနေအထားမျိုးကိုပြန်ရောက်အောင်လို့ကျွန်တော်တို့လုပ်ဖို့လိုအပ်တယ်နှစ်ဖက်လူအဖွဲ့အစည်းများနော်ညဉ့်ညံ့စွာအတူရှင်သွေးရေးဆိုတာဟာကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းအလေးနဲ့တင်ပြထားတာရှိပါတယ်နိုင်ငံရေးအမျက်ထုတ်ဖြစ်နေလူတွေအမျက်ကျူဆိုင်လူဆရာကြိုက်လူဆိုပြီးတော့ဖြစ်အောင်ဖန်တီးနေတဲ့လူတွေကဒီလိုနိုင်ငံရေးအကြက်ရိုက်အောင်လုပ်နေကြတာဒီဟိုပျောက်ထိုးပင်ကောလုပ်နေကြတယ်ချုပ်ဆော်နေကြတယ်အဲ့ဒါတွေမရှိတော့ဘူးဆိုရင်ဒီအလူအဖွဲ့အစည်းတစ်ခုဟာတဦးနဲ့တဦးပေါ်မှာအရင်တော့နေခဲ့တဲ့ပုံစံမျိုးပေါ့ဗျာဟိုပြန်ပြီးမဖြစ်လာနိုင်ကြအကြောင်းမရှိပါဘူ
းအဆိုပြုချက်ဒုတိယအဆင့်မှာတော့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးနဲ့နိုင်ငံတကာအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားညှိနှိုင်းဖြေရှင်းမှုကိုအကူအညီပေးဖို့ဖြစ်ပါတယ်အဆိုပြုချက်တတိယအဆင့်မှာတော့ရခိုင်ပြည်နယ်တွင်ဒေသခံတွေဆင်းရဲနှိမ်ကျမှုအပါအဝင်ရှိနေတဲ့ပြဿနာရပ်တွေအတွက်အရှိသဖြင့်ခိုင်ခန့်မဲ့အဖြေထုတ်သွားဖို့ဖြစ်ပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဝေဖန်ချက်တွေနဲ့အတူပဲကုလသမဂ္ဂလုံခြုံရေးကောင်စီအထိပါဆွေးနွေးအဖြေထုတ်မှုတွေရှိခဲ့ပါတယ်တရုတ်နိုင်ငံဘက်ကတော့ကုလသမဂ္ဂကနေနိုင်ငံပေါင်းစုံပါဝင်ပြီးဝင်ရောက်ဖြေရှင်းတာထက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားညှိနှိုင်းဖြေရှင်းမှုကိုပို့ပြီးတော့လိုလားတယ်လို့အဲ့ဒီအတွက်လည်းလှုပ်ရှားဆောင်ရွက်လာတာဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကရိုဟင်ဂျာအစွန်းရောက်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနောက်ပိုင်းမှာမွတ်စလင်ဒုက္ခသည်6သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိလာတဲ့အပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာပြီးဒါကိုအ мян ဆုံးဖြေရှင်းမှုမြန်မာအစိုးရကိုနိုင်ငံတကာဖိအားတွေတိုးမြှင့်ခဲ့ပါတယ်ရှင်